Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်အောက်တိုဘာလ15ရက်စနေနေ့ညနေပိုင်း VOE စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71 19နဲ့25တို့ကနေတိုက်ရိုက်အတန်လွှင့်နေပါပြီရှင်။ကျွန်မခွာညိုပါအခုညနေခင်းတောက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါသောတာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလာတို့ပြောပြပေးမှာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ Syria နိုင်ငံကအပြည့်ရလုပ်ငန်းတွေပြန်ဆနိုင်ရေးကြားဝင်ကြိုးပမ်းဆောင်ရွက်တဲ့အနေနဲ့စနေနေ့ကဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံကြပါရယ်။ထိုင်းဘရင်ဘူမီပေါ်နှက်ရွာဆန်းသွားတဲ့အတွက်လက်ရှိအင်ရှင်မင်းနာနံမတက်ခင်အချိန်အတွင်းဘရင်အကြံပေးအကောင်စီကထိနန်းကိုယာယီတာဝန်ယူထားမယ်လို့ဆိုပါရယ်။အိန္ဒိယနိုင်ငံဂိုဝါမြို့မှာကျင်းပမဲ့ BRICS ထိပ်သီးအစည်းအဝေးကိုနိုင်ငံတော်အတိုင်းအမေရိကန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တက်ရောက်မှာဖြစ်ပြီးအိန္ဒိယဝန်ကြီးချုပ်နရင်ဒါမိုရီနဲ့တွေ့ဆုံပြီးတော့နိုင်ငံရေးကိစ္စတွေနဲ့အတူဒေသရင်းကိစ္စတွေပါဆွေးနွေးဖို့ရှိပါရယ်။ဒီလိုသတင်းတွေကြားမှာပါမခွန်ညုံ
။ကာမပါရှင်။အခုညနေခင်းနားဆင်ရဖို့ရှိတဲ့မြန်မာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ Homeland ကမုံရွာကိုပြည့်စွက်နေတဲ့ခရီးသည်300ပါတင်မောတိတ်မောက်ရွာမှာကယ်ဆယ်ရေးအခြေအနေနဲ့အတူတနိုင်ငံလုံးအပြည့်ရဆယ်ရေးစာချုပ်တစ်နှစ်ပြည့်အခမ်းအနားမှာတော်အောင်ဆန်းစုကြည်ကတော့အခုလိုပြောသွားပါတယ်။
ဒီခါရဆိုင် nationwide ဆိုတဲ့နိုင်ငံလုံးဆိုင်ရာဆိုပေမဲ့ပါတီချင်းနဲ့ပုံပုံများပါတီပါလာကြအခွင့်များအားလုံးမပါသေးဘူးဆိုတာလည်းဒါတို့တိပီလာဖြစ်ပါတယ်အားလုံးပါဝင်ဖို့ဟာအင်တာမတ်
အပြစ်ရစရေးအလုံးပါဝင်ဖို့အရေးကြီးတဲ့အကြောင်းပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။အဲဒီနောက်ရခိုင်ပြည်နယ်မောင်းတော်မြို့နယ်မှာတနက်ပြစ်ခံရတဲ့ကြောင်စရာကိုခွဲစိတ်ကုသနေတဲ့အခြေအနေကိုသိထားရသမျှပြောပြပေးဖို့ရှိပါတယ်။ဒီလိုသတင်းတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ Syria နိုင်ငံထဲကအပြစ်ရလုပ်ငန်းတွေပြန်ဆနိုင်ရေးကြားဝင်ကြိုးပမ်းဆောင်ရွက်တဲ့အနေနဲ့စနေနေ့ကဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံကြပါရယ်။ Syria နိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာသတင်းပတ်တွေနဲ့ခြေဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ဖို့ဝန်ကြီးနှစ်ဦးတို့ Luzern မြို့မှာဆွေးနွေးကြတာပါ။အလက်ပေါ်မြို့ကိုစီးရီးယားအစိုးရနဲ့ရုရှားတို့ကြောထောက်နောက်ခံပေးထားတဲ့လေကြောင်းကနေတိုက်ခိုက်နေတာပါဒီလိုတန်တမာရေးအရာဆွေးနွေးရာကနေအထူးမျှော်လင့်ချက်တော့မရှိဘူးလို့မစ္စတာလက်ဗရော့ကမနေ့တောက်ကြနေကပြောပါရယ်အလက်ပေါ်မြို့ကနေတန်ရာရသူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့လက်နက်ကင်တပ်တွေဝိုင်းခံထားတဲ့နေရာတွေကိုအစားအစာနဲ့ဆေးဝါးအကူအညီတွေပေးပို့နိုင်ဖို့မြို့အရှိပိုင်းကိုပြင်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုလုပ်နေတာတွေကို82နာရီကြာရန်နာပေးဖို့ထင်ရှားတဲ့အပြည့်ပြည့်ဆိုင်ရာလူမှုကူညီရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါရယ်အလက်ပေါ်မြို့ထဲမှာအရာသာထောက်ပံ့များစွာပိတ်မိနေတာပါတဘုံတွေကမြို့အရှိပိုင်းကိုထိန်းချုပ်ထားပြီးကျန်းတဲ့အပိုင်းတွေကိုတော့အစိုးရတပ်တွေကထိန်းချုပ်ထားတာပါဆီးရီးယားသမ္မတဘာရှာအယ်အာဆတ်ပြုတ်ကြရေးတိုက်ပွဲဝင်နေတဲ့တဘုံတွေကိုပြစ်မှတ်ထားတိုက်နေတယ်ဆိုတော့ရုရှားနဲ့မဟာမိတ်ဆီးရီးယားတပ်တွေကအလက်ပိုမြို့တဝိုက်ကစီးုံနေနဲ့ကုလသမဂ္ဂအကူအညီပေးရင်နာတွေကိုပုံကျဲတိုက်ခိုက်ပါတယ်ဒီလောက်ရကရစစ်ရာဇဝမှုမြောက်တဲ့လောက်ရဖြစ်တယ်ဆိုပြီးတော့အနောက်နိုင်ငံတွေကဆွဆွဲပါတယ်စစ်သွေးကြွတဘုံတွေကိုတိုက်ခိုက်တာလို့ရုရှားနဲ့ဆီးရီးယားတို့ကပြောဝင်မယ်လဲပုံကျဲတိုက်ခိုက်မှုအတွင်းကလင်းငယ်အတော်များများအပါဝင်အရက်သားတွေတိတ်ဆုံနေရတာဖြစ်ပါတယ်
နောက်ဆုံးထွက်ပေါ်လာတဲ့သတင်းဖြစ်တယ်သူရဲ့ email ဖောက်ခံရတဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ Democratic Party သမ္မတလောင်း Hillary Clinton ကိုအားလုံးကစောင့်ကြည့်နေကြပါတယ်အဲ့ဒီ email တွေထဲမှာထိရောက်နိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့ရန်လုံမှုကိုထိန်းချုပ်ရင်းထိန်းချုပ်မထိန်းချုပ်ရင်ဒေသတွေမှာ American ရဲ့ဒုံးလက်နဲ့ကာကွယ်ရေးစနစ်ကိုတိဆောက်ထားတာကိုရင်ဆိုင်ရမယ်ဆိုပြီးတော့ Democratic Party သမ္မတလောင်း Hillary Clinton ကပြောထားပါတယ်အခုတစ်ပတ်ထုတ်ပြန်ခဲ့တဲ့ email တွေထဲမှာ2013ခုနှစ်ကျော်လာတုန်းက Mrs. Clinton ယင်းဤမြုံနံတဲ့ဗန္ဓာရေးအဖွဲ့အစည်းတွေနဲ့အစည်းအဝေးပြုလုပ်ရမှာသူတရုတ်နိုင်ငံကိုပြောထားတဲ့အကြောင်းကိုဖော်ပြထားပါတယ်။အဲ့ဒါကတော့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုထိန်းချုပ်နိုင်ရင်ထိန်းချုပ်ဒါမှမဟုတ်သူတို့ကိုခုခံကာကွယ်ရတဲ့အနေအထားကိုရောက်လိမ့်မယ်လို့ပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ဒီဒေသကိုဒုံးကျည်ကာကွယ်ရေးစနစ်တွေလာထားပြီးစစ်သင်္ဘောတွေလည်းထပ်ပြီးတော့စစ်လွတ်ထားနိုင်တယ်လို့တရုတ်နိုင်ငံကိုသတိပေးထားကြောင်းလည်းပြောထားပါတယ်။သူရဲ့မတ်ချက်စကားတွေကိုတရားဝင်ထုတ်ပြန်ဖို့ညှိဆိုခဲ့ပြီးတော့အဲ့ဒီ email မှန်မှန်မှန်ဆိုတာကိုလည်းအတည်ပြုဖို့သူ့မဲဆွယ်လှုပ်ရှားရေးအဖွဲ့ကတော့ညှိဆိုထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Kansas ပြည်နယ် Garden City ကပလီတခုအပါအဝင်လူနေအိမ်တွေကိုတိုက်ခိုက်ဖို့ကြံစီရဲဆိုပြီးဆွဆွဲခံရသူလူ3ဦးကိုဖမ်းဆီးလိုက်တယ်လို့အမေရိကန်တရားရေးဌာနကပြောပါရယ်တ냐ရှိခံရသူတွေကတော့ Curtis Allen, Gavin Wright နဲ့ Patrick Stain တို့ဖြစ်တယ်လို့ပြည်နယ်ယာယီအစိုးရရှိနေ Tom Bell က Kansas ပြည်နယ် Wichita မြို့မှာသတင်းထောက်တွေကိုတောက်ကြနေကပြောပါရယ်သူတို့အားလုံးကိုပြည်တွင်းအကြမ်းဖက်မှုနဲ့တရားစွဲထားတယ်လို့ရှင်နေကပြောပါရယ်သူတို့3ဦးကို Garden City တောင်ဘက်62မိုင်အကွာက Liberal အရက်မှာတောက်ကြနေကဖမ်းဆီး ်ခဲ့တာပါအသွင်ယူထောက်လိုင်းသမားကသူတို့သုံးရက်စီစဉ်တွေကိုစုံစမ်းထောက်လိုင်းခဲ့ပြီးတရင်အချက်လက်ရယူခဲ့တာပါဆိုမာလီယာနိုင်ငံကရွှေပြောင်းအခြေချနေထိုင်သူတွေရှိတဲ့နေရာတွေကိုတိုက်ခိုက်ဖို့သူတို့သုံးဦးပြစ်မှတ်ထားစီစဉ်ခဲ့တာလို့ရှင်နေဘဲလ်ကပြောပါတယ်တီလူတွေမှာလက်နက်ခဲရမိကြောင့်အများပြားရှိသလိုပောက်ကွဲပစ္စည်းအပြည့်ပါတဲ့ကားတွေကို Garden City ကလူ120လောက်နေတဲ့တိုက်ခန်းထောင်လေးခုမှာရပ်ဖို့စီစဉ်ထားတာဖြစ်တယ်လို့ Mr. Bellock ကပြောပါတယ်တိုက်ခိုက်မှုတွေကိုအမေရိကန်ရွေးကောက်ပွဲကျင်းပပြီးနောက်တည့်ရက်နိုဝင်ဘာလ9ရက်နေ့မှာလှုပ်ဖို့ကြံစည်ထားကြတာပါ။တန်ရရှိခံရတဲ့လူ3ဦးဟာ Crusaders လို့ခေါ်တဲ့အဖွဲ့အစည်းကဖြစ်တယ်လို့ Shane Bells ကပြောပါရယ်။ပြစ်မှုကျူးလွန်ကြောင်းထင်ရှားရင်အမြင့်ဆုံးတသက်တကြုံပြည်ထန်ကြခံရနိုင်ပါရယ်။ Kansas ပြည်နယ်က Garden City ဟာအသားထုတ်ပိုးရေးစက်ရုံရှိပြီးရွှေပြောင်းအခြေချနေထိုင်သူအပေါင်းစုံကိုအလုပ်ခံရတာဖြစ်ပါရယ်။
အမေရိကန်နဲ့ကျူဘာနိုင်ငံကြားမှာစီးပွားရေးခွင့်လန်းတွေပို့ပြီးတော့ဖန်တီးဖို့ကျူဘာနဲ့အနေနဲ့ကျူဘာနိုင်ငံအပေါ်ကန့်သတ်ပိတ်ပင်ထားတာတွေကိုလျှော့ချသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအစိုးရကကြေညာလိုက်ပါတယ်။နိုင်ငံကြားမှာသိပ္ပံဆိုင်ရာကိစ္စရပ်တွေလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေကုန်သွယ်ရေးနဲ့ကူးသန်းရောင်းဝယ်ရေးခွင့်လန်းတွေကိုချဲ့ထွင်နိုင်ဖို့အတွက်နှီးဦးတွေအပြောင်းလဲတွေကိုသမ္မတအိုဘားမားအစိုးရကတောက်ကြနေကသဘောတူခဲ့ပါတယ်။နိုင်ငံခြားဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စကတော့အမှန်တကယ်အကြီးအကျယ်ခြားနားမှုတွေရှိနေသေးပဲဖြစ်ကြောင်းဒါပေမဲ့ဒီခြားနားချက်တွေကိုဖြေရှင်းဖို့အကောင်းဆုံးနည်းလမ်းကထိတွေ့ဆက်ဆံပြီးစစ်ဆင်ညီနိုင်သွားတာသာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်။အမေရိကန်နိုင်ငံဆိုင်ရာကျူးဘားနိုင်ငံရဲ့ဝန်ကြီးဌာနအရာရှိဂျိုဆဖီနာဗီဒယ်ကလည်းဒါဟာပိတ်ဆို့မှုတွေကိုရုပ်သိမ်းဖို့နဲ့နိုင်ငံဆက်ဆံရေးတိုးတက်လာစေဖို့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့လည်းကျူးဘားနိုင်ငံရဲ့စီးပွားရေးနိုင်ငံရေးနဲ့လူမှုစနစ်တွေအပြောင်းအလဲတွေဖြစ်လာအောင်မြင့်တင်ဆောင်ရွက်သွားဖို့ရည်ရွယ်ပြီးလှုံ့ဆော်တာဖြစ်တယ်လို့သမ္မတဥပမာရဲ့ညွန်ကြားချက်ကိုတော့သူကဝေဖန်လိုက်ပြီးတော့ဒါဟာကျူးဘားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာသာဖြစ်တယ်လို့ပြောလိုက်ပါတယ်။သမ္မတဥပမာဆိုရရဲ့အခုနောက်ဆုံးအစီအစဉ်ကနိုင်ငံကြားမှာစစ်ပညာဆိုင်ရာသုတေသနလုပ်ငန်းတွေပူးတွဲလှုံ့ဆော်ဖို့ကျူးဘားနိုင်ငံကထုတ်တဲ့ဆေးတွေကိုအမေရိကန်နိုင်ငံမှာရောင်းချဖို့နဲ့အမေရိကန်ဘဏ်တွေကျူးဘားနိုင်ငံမှာတွားရောက်လုပ်ကိုင်နိုင်ဖို့အခွင့်အလမ်းတွေမြင့်တင်ဆောင်ရွက်သွားဖို့ရည်ရွယ်တာဖြစ်ပါတယ်ခင်ဗျာ
ဒီမေဒီယာတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကြာရာပရင်းနှစ်ကနှက်ရွာဆန်းသွားတဲ့အသက် 88 နှစ်အရွယ်ထိုင်းဘုရင်ကြီးဘူမီဘောအဗ္ဒူရယာဂျက်ရဲ့ရုပ်အလောင်းစန်ထားရနန်တော်တဝိုက်မှာပူဆွေးတော့ကရောက်နေသူတွေနဲ့ဒီကနေ့စနေနေ့မှာကြိတ်ကြိတ်တိုးနေပါတယ်။လက်ရှိအင်ရှေမင်းသားနံပါတ်ခင်အချိန်အတွင်းထီးနှန်းကိုဘုရင်အကြံပေးကောင်စီကရရင်တာဝန်ယူထားမယ်လို့ဆိုပါတယ်။အဖြူနဲ့အနက်ရောင်ဝတ်စာတွေဝတ်ဆင်ထားကြတဲ့နိုင်ငံတော်ဝန်ကလူတွေဟာသူတို့ချစ်မြတ်နိုးတဲ့ဘုရင်ရုပ်ကလပ်ကိုမြင်ရမလားဆိုပြီးတော့ဖန်ကောက်မြို့တော်ကိုရောက်ရှိလာကြပါတယ်။ဒါပေမဲ့လည်းနန်းတော်တဝိုက်ကနေရာတွေကိုသွာလာခွင့်ခုနှစ်ရက်ပိတ်လိုက်တယ်လို့ရဲတို့ကကြေညာလိုက်တဲ့အတွက်လူတွေစွေစွာဖြစ်သွားခဲ့ရပါတယ်။ခမတစ်ခုမှဝန်ထဲကျောင်းမှတ်တမ်းမှလက်မှတ်ရေးထိုးနိုင်ဖို့နောက်ပိုင်းမှာတော့နန်းတော်ဂိတ်တစ်ခုကိုဖွင့်ပေးလိုက်ပါတယ်။တိချအဆောက်အုံတစ်ခုမှစန်ထားတဲ့ဘုရင်ကြီးရဲ့ရုပ်အလောင်းကိုတော့နောက်ထပ်15ရက်အတွင်းလူမှုပရိသတ်ကိုပြသမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ဝမ်းထဲပူဆွေးနေတဲ့လူရန်ကြီးဟာမနဲ့အာယုံတက်ချင်းကလေးကနန်းတော်ပြင်ပမှာစနစ်တကျတန်းစီနေကြပြီးပူပြင်းတဲ့ရာဒီဥတုမှာအစားအသောက်တောက်ရည်နဲ့ချွေးတုပ်ပွားတွေကိုအချင်းချင်းမျှဝေပေးနေကြပါတယ်။ဘုရင်ကြီးကတော့ကုံသွားတဲ့တရင်ကိုကြေညာခဲ့တော့ကလက်ရှိအင်ရှေဆန်မင်းသားမဟာဗာဂျီယာလောင်ခွန်ကထိနာအယယာကိုဆက်ခံသူဖြစ်မယ်လို့ထိုင်းဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအင်ရှေဆန်မင်းသားကထိနာအယယာကိုချက်ချင်းဆက်ခံဖို့ဆန္ဒမရှိဘဲနိုင်ငံတော်ဝန်ကတိုင်းသူပြည်သားတွေနဲ့တကွပူဆွေးဝမ်းထဲတဲ့အချင်းလိုတယ်လို့ပြောကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဘုရင်အကြံပေးအဖွဲ့ကနောက်ဘရင်နန်းသက်ချင်းအထိအလိုအလျောက်တာဝန်ယူသွားမှာဖြစ်တယ်လို့ဒုတိယဝန်ကြီးချုပ်ဝီဆာနုခရနမ်ကတောက်ကြနေမှာရုပ်ပြင်သံကြားကနေပြောဆိုသွားပါတယ်
အိန္ဒိယနိုင်ငံဂိုဝါမြို့မှာကျင်းပမဲ့ BRICS BIMSTEC ထိပ်သီးအစည်းအဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးတော်ဆန်းစုကြည်တက်အောင်မှာဖြစ်သလိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးတော့နိုင်ငံအရေးကိစ္စတွေနဲ့အတူဒေသတွင်းကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။ဒေါ်ဆန်းစုကြည်ဟာတနင်္ဂနွေနေ့ကြာရင်အိန္ဒိယနိုင်ငံကိုရောက်ရှိမှာပါ။ဒီခီးစဉ်မှာအိန္ဒိယအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ခေါင်းဆောင်တွေနဲ့လုံခြုံရေးကိစ္စရပ်တွေဦးစားပေးဆွေးနွေးနိုင်တယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေကခန့်မှန်းကြပါတယ်။ဒေါ်ဆန်းစုကြည်တက်အောင်မဲ့ BIMSTEC ဘင်္ဂလားပင်လယ်ကွေ့ဒေသတွင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟစီနာလည်းတက်ရောက်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသကလက်ရှိဖြစ်စဉ်ဟာ RSO အဖွဲ့နဲ့ဆက်နွယ်တဲ့မောင်တော်ဒေသတွေလှူရှားတဲ့အကမူမူဂျာဟစ်ဒင်အဖွဲ့ရဲ့လှုပ်ဆောင်ချက်ဖြစ်ကြောင်းတောက်ကြနေကသမရယုံကသတင်းထုတ်ပြန်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒီကိစ္စကိုအရေးတကြီးလှုပ်လာဖို့ရှိသလို ဒေါက်ဆန်းစုကြည်နဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်တို့တွေ့ဆုံချိန်မှာနိုင်ငံခြားလုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးပြီးအကျိုးတစုံတရာရအောင်လုပ်နိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ဒေါက်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အောက်တိုဘာ18ရက်နေ့ကနေ19ရက်နေ့ထိလာအောင်မှာဖြစ်ကြောင်းအိန္ဒိယနိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပြီးတော့ BRICS BIMSTEC ညီလာခံပြီးမှနိုင်ငံတော်ခီးစဉ်ကိုစတင်မှာဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။
ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့ BRICS ထိပ်သီးညီလာခံကိုအိန္ဒိယနိုင်ငံအနောက်ဘက်ခြမ်းကဂိုအာမြို့မှာကျင်းပမှာဖြစ်ပြီးဒီညီလာခံအတွင်းမှာအဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့ဖွံ့ဖြိုးတိုးတက်လာနေတဲ့စီးပွားရေးတွေကြောင့်ကုန်သွယ်မှုတွေတိုးမြင့်လှုပ်ဆောင်နိုင်ဖို့အတွက်နိလန်တွေကိုရှာဖွေသွားမှာဖြစ်ပါတယ်။အဲ့ဒီနိုင်ငံ၅နိုင်ငံဟာကမ္ဘာလူဦးရေရဲ့တဝက်နေပါလောက်ရှိပြီးကမ္ဘာစီးပွားရေးရဲ့၄ပုံသဘုံတန်ဖိုးအားဖြင့်တော့အမေရိကန်ဒေါ်လာ 16.6 ထရီလီယံထိရှိပါတယ်။ဒီနိုင်ငံတွေဟာသူတို့နိုင်ငံမှာရှိတဲ့ဆင်းရဲတဲ့လူဦးရေအများစုရဲ့နေ့စဉ်ဘဝအခြေအနေတွေတိုးတက်လာဖို့နဲ့သဘာဝပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းဖို့စရဲစိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အချိန်ထဲမှာသူတို့ရဲ့စီးပွားရေးတွေကလည်းနေကွေလာနေတာပါနေကွေနေတဲ့စီးပွားရေးတွေကိုအရှိန်မြင့်နေဖို့အတွက်အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့နိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်ဖို့လိုနေပေမဲ့အချင်းချင်းကြားမှာပြိုင်ဆိုင်ခြင်းနဲ့စိတ်တွေကိုညှိလခန့်အတွင်းမှာထိန်းချုပ်ထားမှာဖြစ်ပါတယ်အဲ့ဒီ၅နိုင်ငံဟာထူးခြားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတာကြောင့်ပူးပေါင်းဆောင်ရွက်ဖို့ကိစ္စကပိုးပြီးတော့ရှုပ်ထွေးခက်ခဲစေပါတယ်ရုရှားနဲ့တရုတ်နိုင်ငံတွေကအာဏာရှင်စနစ်ဖြစ်တဲ့အတွက်ဒီမိုကရေစီစနစ်နဲ့တက်ဝင်လှုပ်ရှားနေတဲ့အိန္ဒိယတောင်အာဖရိကနဲ့ဘရာဇီးနိုင်ငံတွေနဲ့တော့ကွဲပြားခြားနားနေပါတယ
်။ရေခဲတရာနဲ့လေရေးပိစက်ဒီမှာအထုံးပြတဲ့ဖန်လုံရင်ဓာတ်ငွေတွေကိုရှော့ချဖို့တမိုင်းဝင်သဘောတူညီချက်ကိုကမ္ဘာနိုင်ငံ200နီးပါးလောက်ကသဘောတူလိုက်ကြပြီဖြစ်ပါတယ်။ဒါဟာယာတီဥရုပြောင်းလဲမှုကိုတိုက်ဖြတ်တဲ့နေရာမှာအဓိကခြေလှမ်းတစ်ရပ်လည်းဖြစ်ပါတယ်။ရွန်ဒါနိုင်ငံကာဂါလီမြို့မှာကျင်းပနေတဲ့ယာတီဥရုဆိုင်ရာညီလာခံအတွင်းစနေနေ့ကဒီသဘောတူညီချက်ကိုကြေညာလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။
စနေနေ့ညနေခင်း VOA ကနေနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနှံ့လောင်နဲ့ကိုရရနိုင်တို့ကြီးညာသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာစစ်မီးတွေငြိမ်းပြီးတော့ကြတော့နိုင်ငံသားတွေလည်းဘေးကင်းလက်နက်ကင်တွေနဲ့ဒေါသတွေအာဃာတတွေကိုနှိမ့်သက်ပေးကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်က NCA လက်မှတ်ထိုးတဲ့တနည်းပြအခမ်းအနားမှာပြောဆိုခဲ့သလိုတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ဖို့ဆက်လက်ဆောင်ရွက်သွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောပါတယ်။ဒါပြင်တိုင်းရင်းသားတွေဖြစ်နေတဲ့စစ်ရေးပြိပက္ခတွေရော့ပါနိုင်ရေးကူညီဆောင်ရွက်သွားမယ်လို့လည်းအပြစ်ရလက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကပြောထားပါတယ်။အသေးစိတ်ကိုမတ်စုမောင်ကဆက်ပြီးတော့ပြောပါမယ်ရှင်
။ဟုတ်ပါတယ်သမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့အရင်ဆိုးရလက်ထက်ပြီးခဲ့တဲ့2015ခုနှစ်မတ်လ31ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့ကိုစလဲဒီဘက်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA မူကြမ်းကိုသဘောတူခဲ့ကြပေမဲ့အောက်တိုဘာလ15ရက်နေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့ပဲအဆိုးရတို့ကြားနှစ်ဖက်သဘောတူစာချုပ်မှာလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။ဒါကို NND ဦးဆောင်တဲ့အဆိုးရတဲ့လက်ထက်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေးဆက်လက်အကောင့်ထဲပေါ်နိုင်အောင်ဝိုင်းဝန်းကြိုးပမ်းပေးကြဖို့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့ကျင်းပတဲ့ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးခြင်းတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာပြောဆိုလိုက်ပါတယ
်ပြစ်ခတ်ရက်စက်ရေး Nationwide ဆိုတနိုင်ငံလုံးဆိုင်ရာဆိုပေမဲ့ပါစီခြင်းနဲ့ပုဂ္ဂိုလ်များပါတဲ့ပါလိုက်တဲ့အခွင့်အရေးအားလုံးမပါသေးဘူးဆိုတာလည်းကျွန်တော်တို့သိပြီးသားဖြစ်ပါတယ်အားလုံးပါဝင်ဖို့ဟာအင်တာမှအရေးကြီးပါတယ်ကျွန်တော်တို့နိုင်ငံအတွက်အရေးကြီးပါတယ်ငြိမ်းချမ်းရေးဆိုတာဘာနဲ့မှလဲမရတဲ့ကျန်နာကြီးတစ်ခုပါပဲ
ဒီနေ့ကျင်းပတဲ့ NCA နှစ်ပတ်လည်နေ့အခမ်းအနားမှာလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလည်းလက်မှတ်ရေးထိုးဖို့ကြံရှိနေသေးတဲ့အဖွဲ့တွေအားလုံးပါဝင်နိုင်ရေးသူတို့အားလုံးဆက်လက်ကြိုးပမ်းနေပြီးတော့ကြံရှိနေသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းတကားဖွင့်ပြီးကန့်လှန့်ကြိုးစိုးနေပါတယ်လို့မိကွန်းပြောကြားခဲ့ပါတယ်။အပြစ်မရက်ထားတဲ့အဖွဲ့တွေနဲ့အစိုးရတပ်တို့ကြားဖြစ်ပွားနေတဲ့တိုင်းရင်းဒေသကစစ်ရေးပဋိပက္ခတွေရော့ပါနိုင်ရေးအတွက်ကိုလည်းအပြစ်ရက်လက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကကူညီဆောင်ရွက်သွားမယ်လို့အပြစ်ရက်လက်မှတ်ထိုးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တွေကအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်အုပ်ကာကလည်းပြောပါတယ
် NCA ကိုပူပေါင်းကောင်တယ်ပေါ့ဗျာအဲ့ဒါအဆုံးပြချက်တစ်ခုချတယ်လို့ပဲနောက်ထပ်ကျွန်တော်တို့ရဲ့ကြံခဲ့တဲ့အဖွဲ့တွေအတွက်လည်းလိုက်ပါနိုင်အောင်ကျွန်တော်တို့အစီအစဉ်လုပ်သွားပြီးတော့အစိုးရနဲ့ပူပေါင်းဆောင်ရွက်သွားမယ်ဆိုတာအဆုံးပြချက်ရှိပါတယ်ရှိတော့ဦးကနှစ်ခုစလုံးကိုတော့တပြိုင်တည်းတည်းဆောင်ရွက်နေနေမှာတစ်နှစ်တော့ကြာခဲ့ပြီပေါ့ NCA account ကဖော်တဲ့လုပ်ငန်းကတော့အချို့အောင်မြင်ပါတယ်တိုက်တာတူအောင်မြင်တယ်သို့တော့အဲ့ဒီစင်တဲ့မဖြစ်သေးတဲ့အဖွဲ့အစည်းတွေနဲ့ပတ်သက်လို့တော့တစ်နှစ်ပြည့်သွားတယ်ပေါ့တို့ပါဝင်လာမှုကတော့ကျွန်တော်တို့ကမပြောနိုင်သေးဘူးတို့အ ဖွဲ့အစည်းတွေကိုယ်တိုင်လက်ရှိအစိုးရတပ်မတော်နဲ့တိုက်ရိုက်ဆွေးနွေးခွင့်ရှိနေပြီ။ဥပမာဆိုရင်ဒီနေ့မော်လွယ်ပိုင်းဆိုရင်အဖြစ်မရသေးတဲ့အဖွဲ့တွေကကိုယ်စားလှယ်အဖွဲ့နဲ့အစိုးရနဲ့တွေ့နေကြပါလေ။အခုချိန်မှာတွေ့နေတော့မှာ။ဒါဆိုတော့တို့ဒီလိုတွေ့ခွင့်ရတဲ့တကားဖွင့်ထားတဲ့ဆိုရင်တို့ရဲ့စဉ်းစားချက်တွေကလည်းအလားချိန်နဲ့တပြေးညီကောင်းလဲလာမယ်လို့တော့မျှော်လင့်ရအောင
်အပြစ်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့လည်းပြည်သူတွေတော့ကမိငိမ့်စေဖို့ဒေသတွင်းမှာစစ်မီးတွေငိမ့်နိုင်မှုကဒေါသတွေအာဃာတတွေလျှော့ပေးကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကမြစ်တာရက်ခံသွားပါတယ
်ကျွန်တော်တို့ညီညာရေးရအောင်လုပ်ဖို့ဆိုတော့ nationwide ceasefire agreement ဆိုတဲ့စကားကိုဆင်ခြင်လိုက်တယ်ကျွန်တော်တို့ဟာတိုင်းနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစေဆိုပေမဲ့ NCA ကိုလိုလည်းနဲ့ခေါ်ကြတယ်မြန်မာစကားနဲ့ကြတော့ပြစ်ခတ်ရစေပြီပေါ့အင်္ဂလိပ်ဘာသာစကားနဲ့ဆို ceasefire fire ဆိုတာပြစ်ခတ်ခြင်းနဲ့ fire ဆိုတာဟာတိုက်ခိုက်ခြင်းပြီးတော့ကျွန်တော်တို့ fire ဆိုတာလည်းအဓိကကမီးဆိုတဲ့စကားကနေပြီးတော့လာတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ငြိမ်းချမ်းရေးရလို့ဆိုလို့ရှိရင်အပြစ်ခတ်ရစေရရလို့ဆိုကျွန်တော်တို့အတွင်းမီးတွေဖြစ်တဲ့ဒေါသတွေအာဃာတတွေငြိမ်းဖို့မှာအတွက်မှာရည်ကြည့်ပါတယ်ဒါအားလုံးသက်ဆိုင်ရာပုဂ္ဂိုလ်တည်တည်အဖွဲ့အစည်းတည်တည်ကမိမိတို့အတွင်းကသောသားရီအာကာသားရီငင်းအောင်လုံနိုင်မှာကျမတို့စစ်မှန်တဲ့ငင်းချင်ရနိုင်မှာပါကျမတို့အခွင့်အရေးများအတွင်းမှာရှိတဲ့အာကာသဒေါသမီးတွေငင်းမှလည်းပြည်သူပြည်သားများရဲ့တောကနေမီးတွေငင်းနိုင်မှာဖြစ်ပါတယ်အားလုံးဟာကိုယ့်အမြင်နဲ့ရှိကြပါပါပဲနာကျင်ချက်တွေလည်းရှိရဲ့ဆိုတော့ကျမတို့မြင်မှာဒါပေမဲ့ဒီနာကျင်ချက်တွေကိုလောပေါ်ကြော်လွှားနိုင်တဲ့အရေးချင်းလည်းကျမတို့အားလုံးမှာရှိတယ်ဆိုတော့ကျမယုံကြည်ပါတယ်ဒါကိုကြော်သွားနိုင်တဲ့အရေးချင်းနဲ့ပတ်သက်ပြီးတော့ကျမတို့ပြန်ရမှာတကယ်ဆိုလို့ရှိရင်ကျမတို့က fire power ပေါ့နော်ကျမတို့မီးအင်အားကိုပြန်ရမှာမဟုတ်ပါဘူးဒီမီးကိုနှိမ့်နိုင်တဲ့အင်အားကိုပြန်ရမှာဖြစ်ပါတယ်
ရသားအစိုးရလက်ထက်မှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့အပြစ်ရဲ့လက်နက်ကိုင်တွေရောအပြစ်မရဲ့လက်နက်ကိုင်တွေပါပါဝင်တဲ့ပထမအကြိမ်27ရာစုပင်လုံပြည်တော်စုငင်းညာရဲ့ညီလာခံကို2016ခုနှစ်ဇန်နဝါရီလတုန်းကကျင်းပနိုင်ပြီးတော့ရှေ့ကျင်းပမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာအပြစ်မရဲ့ထားတဲ့လက်နက်ကိုင်တွေပါပါဝင်နိုင်ရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်နိုင်ရေးအပါအဝင် NCA လက်မှတ်အားလုံးရေးထိုးနိုင်ဖို့လှုံ့ဆော်နေကြပါတယ်ဒါပေမဲ့ကချင်အဖွဲ့လိုအပြစ်မရဲ့ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတယ်လို့အပြစ်ရဲ့ထားတဲ့ရှမ်းဖွဲ့နယ်လေစီးရီးထိတွေ့မှုတွေဖြစ်နေလို့အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မေးခွန်းတွေထွက်ပေါ်နေပါတယ်ရှင
်မဆုမော်မရခိုင်ပြည်နယ်မြောက်ပိုင်းမတိမငိမ်ဖြစ်နေတဲ့မောင်းတော်ဒေသမှာတနက်ပြစ်ခတ်တဲ့ကြောင်စရာတူကိုအရေးပေါ်ခွက်စေကူတာနေတဲ့အကြောင်းပြည်နယ်ဘက်ကအတည်ပြုထားပါတယ်နေမြေမလုံခြုံတဲ့အတွက်ရာနဲ့ချီတဲ့ဒေသခံတွေဟာမောင်းတော်နဲ့ဘူးသီးတောင်မြို့တွေပေါ်ကိုပြောင်းရွှေ့လာနေကြသလိုတချို့ကတော့စစ်တွေနဲ့တခြားမျိုးတွေကိုပြောင်းရွှေ့နေတဲ့အတွက်စားနပ်ရိက္ခာခက်ခဲတာတွေရှိနေပြီးကျေးရွာတွေမှာစားနပ်ရိက္ခာပို့တဲ့အခါမှာလည်းလုံခြုံရေးအခက်တွေ့နေရပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေကို VOA သတင်းထောက်မေခကတင်ပြထားပါတယ်ရှင
်အစိုးရတပ်မတော်ကမောင်နော်ဘူသီးတောင်နဲ့ရသေးတောင်သုံးမျိုးနယ်ကိုစစ်စင်ရေးနယ်မြေအဖြစ်မနေ့ကပဲသတ်မှတ်ထားပါတယ်စင်စက်မပြတ်လုံခြုံရေးတွေရယူနေတုန်းမှာပဲအခုလိုကြောင်းစရာတအုပ်ကိုပြစ်ခတ်ခံရမှုဖြစ်ပေါ်ခဲ့တာပါအပြစ်ခံရတဲ့သူဟာမောင်နှောမျိုးလေးမိုင်အကွာကန်တာယာအထက်ကမြို့ရွာသားဖြစ်ပြီးအဲ့ဒီရွာဟာမြို့နယ်အလံဝေးတာကြောင့်အဲ့ဒီနားမှာအကျန်းဖတ်သမားတွေရှိနေနိုင်တဲ့နေရာတစ်ခုဖြစ်တယ်လို့သတ်မှတ်ထားပါတယ်ပြစ်ခတ်ခံရတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်လူမှုရေးဝန်ကြီးဒေါက်တာချမ်းရည်ကအခုလိုပြောပြတာပါ
ကျွန်တော်မသိဘူးကျွန်တော်တို့မျိုးလူမျိုးပေါ်တော့သူကဟိုအစိုးရခံဆရာတော့မဟုတ်ဘူးဒေသဆွဲခံဆရာပေါ်တော့ပြရပါရဲ့အသက်23နှစ်ပေါ့
ဟုတ်
ပါတယ်မတန်းရတယ်အခု operation လုပ်ဖို့ဟိုလုပ်နေပါတယ် operation ဝင်နေပါတယ်အဲ့တော့ bike ခွဲကြီးဒီမှာအထက်ကဟို foreign body ကိုဖြေးမှကျွန်တော်တို့ပြောနေတယ်လက်နဲ့တော့ဥမာတက်လက်နဲ့နဲ့ပြစ်တာပေါ့နော်အဲ့တော့ bike ကတော့ဖောက်ဝဲသွားလို့ဆိုတာလေဒါပေမဲ့လို့တခုတော့ရှိတာဆရာထွက်ချက်ကိုတိမှပြရအောင်ပါအခုလုပ်လို့ဆို operation ခံနေမှာကျွန်တော်ထင်တယ်ဘာမှလည်းပြောနိုင်မှာမဟုတ်ဘူး
ဟုတ်ကဲ
့ပါ။ဒါလည်းတော့ပြည်ပါနဲ့ဟုတ်။ဒီနေရာလေးအားလုံးကတော့တို့ရှိနိုင်တဲ့နေရာလေးပေါ့နော
်
။အဲဒီနေရာလေးကမောင်နှောင်းမျိုးနဲ့လေးမိုင်ကျော်လောက်ဝေးတယ်။တို့နေတဲ့နေရာမှာရှိနိုင်မှာ။ဒီဘာနေတို့ကတော့အများကြီးတော့တုံးဆန်းလမ်းမှာနေတယ်ပေါ့။တို့ရောပတ်ဝန်းကျင်ထဲမှာရှိပါတယ်အဲ့လို
ဒီလောက်ကိုရဲနေကအကြံဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်နေမြေမတည်ငြိမ်ဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်မောင်နှောင်းမျိုးနယ်အတွင်းကဆက်သွယ်ရေးခက်ခဲတဲ့ဒေသတွေမှာရိခါပြက်လက်တာတွေဖြစ်ပေါ်လာတာနဲ့ပြစ်ခတ်ခံရတာတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ကျေးလက်ကတိုင်းရင်းသားတွေဟာမြို့ပေါ်ကိုပြောင်းရွှေ့လာနေရတာတွေလည်းရှိနေပါတယ်။မောင်နှောမျိုးပေါ်ကတော့ကျေးလက်ကလူတွေရာနဲ့ချီပြီးရောက်ရှိလာသလိုအချို့တွေကတော့မောင်နှောမျိုးပေါ်ကနေတ တခြားအရက်ကိုပြောင်းရွှေ့နေတယ်လို့မောင်တော်မျိုးအရေးပေါ်ကူညီကယ်ဆယ်ထောက်ပံ့ရေးကော်မတီဥက္ကဋ္ဌဥက္ကင်မောင်တန်းကပြောပါရယ်လက်ရှိနေရဲ့ဆွန့်ခွာနေရတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးသူကအခုလိုပြောပြတာပါ
ဟုတ်ကဲ့အခုကျွန်တော်ဒုက္ခတွေကမောင်းတော့မှာဆိုရင်150တောင်ဖြစ်တော့ပြီပုသူတော်မောင်းတော့900တောင်ဖြစ်တော့တယ်အခုကတော့လုံရှုံပါတယ်ကျွန်တော်မောင်းတော့မျိုးပေါ်လူတော်ပဲပုံတော်ရဲ့ကြောက်မှာယာယီရှာထားပေးတယ်သူတို့ကလည်းအတိအကကတော့စားရတော့ရဲ့လူတွေအဲ့ဒါတွေကလည်းကျွန်တော်ဒီနေ့အစိုးရအဖွဲ့ကျွန်တော်တို့ဒီဌာနဆိုင်ရာဆရာဦးချောရဲ့ပြောတဲ့ဦးချောရဲ့ကဦးသိပြီးတော့ဟိုပေးကမ်းထားတာလည်းရှိပါတယ်အဲဒီကထွက်ရတဲ့အကြောင်းကတော့ဟိုလုံချိုရင်းနဲ့စားရတဲ့ဝေဘောစားရတဲ့လုံချိုရင်းခက်ခဲတဲ့ကြောင့်ဟိုနေဆိုင်ရာတွေကိုခေါ်လာတဲ့သဘောပါ
ဘူးသီးတော်မျိုးနယ်တွင်ကကျိလက်နေသူတွေပြည်သူတွေနဲ့မောင်နှောဘက်ကပြည်သူအချို့ကလည်းဘူးသီးတော်မျိုးပေါ်ကိုပြောင်းရွှေ့လာနေတယ်လို့ဘူးသီးတော်မျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါရယ်လောလောဆယ်မှာတော့မောင်နှောနဲ့ဘူးသီးတော်ကိုရောက်ရှိနေတဲ့ပြည်သူတွေကိုရဲရွာလူမှုအသင်းအဖွဲ့တွေကကူညီစောင့်ရှောက်ထားပါရယ်ပြည်내အစိုးရဘက်ကလည်းစာဝင့်နေရေးအတွက်ဖြည့်ရှင်းပေးနေပေမဲ့ရက်ရှည်လာရင်အခက်အခဲဖြစ်နိုင်တယ်လို့ဒေသခံတွေကပြောပါရယ်။ပြောင်းမလာသေးပဲရွာတွေမှာကြံနေသေးတဲ့ဒေသခံတွေအတွက်ကရိတ်ခါပြတ်တောက်လာနိုင်တဲ့အခြေအနေတစ်ခုမှရှိနေပြီးတွားရောက်ပို့ဆောင်ဖို့မှလည်းလုံခြုံရေးအရာစိတ်မချတာကြောင့်ခက်ခဲတာတွေဖြစ်နေတယ်လို့လူမှုကယ်ဆယ်ရေးလုပ်နေတဲ့ဦးအောင်ကျော်မင်းကလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုခုလိုပြောပြပါရယ်။ဟိုအရင
်ခါရွာတွေမှာရှိနေတဲ့လူတွေကိုကျွန်တော်တို့စောပြီးတော့ဟိုရိတ်ခါထောက်ပံ့ပါပါရဲကထောက်ပံ့မဲ့ဥစ္စာကအဲ့ဒီမှာဘလို့ဖြစ်နေလဲဆိုတော့ဟိုဟာလုံချုံရေးအရာကျတော့တော့ရမယ့်ဥစ္စာကတော်တော်လေးအခက်အခဲဖြစ်နေပါတယ်ရဲကပိုးလာတဲ့ကားတဲ့ဟိုအဲ့ဒီတိုက်ခိုင်းမဲ့ဥစ္စာကကျွန်တော်တို့အဲ့ဒါကိုစိုးရင်လို့အဲ့ဒီမှာစောမဲ့ဥစ္စာကိုနည်းနည်းရဲထားပါတယ်အခုလက်ရှိအရှင်တွေကတော့ကြီးကျွန်တော်တို့ဒေသခံတွေရဲ့ဟိုစိတ်ပစ္စယအကြောက်တရားကတော်တော်လေးကိုကြီးစွနေပါတယ်သူတို့ရော်တွေရဲ့ပဲပဲလေးမှာဘလို့ဆိုမလို့ကလာရော်တွေပဲကြီးစွနေတာပေါ့ဒီမှာသူတို့ကလုံးဝကိုဘလောက်မဆိုလုံချုံရေးအနေထားချပေးထားရင်လေသူတို့ကမနေရတဲ့စိတ်ပိုက်ဆိုင်ရာကင်စားချက်တွေကများတော့ပါဘူး။ဘောက်တော်ရေးလုံချုံရေးကမြို့ပေါ်ကတော့နေနေဈေးအစောအလာအဝေးအကျန်းကတော့ကြီးပါတယ်
ဟုတ်
ဒါပေမဲ့သူ့ရင်ကြောင်ကြလွယ်လေးလူတွေကတော့ပြေးနေကြတာပါပဲ
။အော်တိုဘာ9ရက်နေ့ကစလို့မောင်နှောဒေတာရင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဟာအကာမူဂျာဟီဒန်အဖွဲ့ကနေလှုပ်ဆောင်နေတာဖြစ်ပြီးနယ်မြေရှင်းလင်းမှုများကိုတက်မတော်နဲ့နေကြားဆောင်ရဲတပ်ဖွဲ့ဝင်များပါဝင်တဲ့ပူးပေါင်းစစ်ကြောင်းကဆောင်ရွက်နေတယ်လို့အစိုးရဘက်ကထုတ်ပြန်ကြေညာထားပါတယ်။ဒီအကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံနေကြားဆောင်ရဲတပ်ဖွဲ့က9ဦးတက်မတော်ဘက်က5ဦးတိုင်းပြည်အတွက်အသက်ပေးလူထားရပါတယ်ရှင်။
မေခစုံစမ်းတင်ပြသွားတာပါရှင်။စကိုင်းတိုင်းဒေသကြီးဟ ோம் လင်းမြို့နယ်ကနေပြီးတော့မုံရွာကိုစုံစင်းလာတဲ့ခီးသည်တင်ရေရင်တစဉ်ဒီကနေ့တိတ်မောက်သွားပါတယ်။အဲ့ဒီမှာလူတချို့သေဆုံးပြီးအတော်များများပျောက်နေပါတယ်။ခီးသည်200လောက်လိုက်ပါလာခဲ့ကြောင်းအစိုးရသတင်းတွေမှာပြောထားပြီးတော့ပျောက်ဆုံးသူကတော့20ဝန်းကျင်ရှိနေပြီးကယ်ဆယ်ရေးအဖွဲ့တွေကအခုဆက်ပြီးတော့ရှာဖွေနေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှကပြောပြပါမယ်ရှင်။
စကိုင်းတိုင်းကဏီမြို့နယ်မိချောင်းတွင်ရေရွာနီးမှာအမြန်ရေရင်တိတ်မောက်ခဲ့တာပါချင်းနှင်းမြစ်ချောင်းတိုင်းစုံစင်းလာတဲ့အမြန်ရင်ဟာလူဦးရေ200ထက်မနည်းတဲဆောင်လာခဲ့ပြီးတိတ်မောက်ခဲ့တာကြောင့်ညနေပိုင်းအထိတော့ကဏီမြို့နယ်ကင်းတိုက်နယ်ဆေးရုံကိုအလောင်းလေးလောင်းရောက်ရှိလာခဲ့တယ်လို့လူနာ42ဦးဆေးကဝါကုသမှုခံရတယ်ဆိုပြီးကင်းတိုက်နယ်ဆေးရုံကဆရာမဒေါ်အေးဝင်းကပြောပါတယ
်လူနာတွေပြောပြတဲ့ပုံရသူတို့ကတော့မော်တော်မှာလူကဟိုမတန်တဆတင်ထားရပေါ့လူ100ကျော်300ပန်းဒီပါရယ်ပေါ့နော်အဲ့ဒါကိုကဏီမျိုးနယ်ပြီးကျောင်းတွင်းရွာနာမှာမော်တော်ပေါက်သွားတယ်မနေ့ကင်း6နာရီထိုးလောက်ပေါ့ဟုတ်ကဲ့ဟုတ်ကဲ့ဆရာမဟုတ်ကဲ့ဆရာမလည်းယူနေတာလေးများရောက်လာဆရာတို့ဈေးကနာ42ရောက်ချင်း42ရောက်နောက်အသေးရောက်တာကအခုနောက်အပူတိတ်ကကြတော့ဟိုဟာရှိတိုင်း4လောင်းရှိသွားရဲ့ဒီဆုံးရဲ့အလောင်းရောက်လာတာ4ရောက်အဲ့တော့ဒီလောက်ပေါ့နော်။နောက်ဟိုကောင်းပကတိရတော့42ရောက်ပေါ့။လူနာအနေနဲ့ရောက်လာတာ42ရောက်ပေါ့။နောက်ကကြတော့ဒီကျင်းကျေးရွာတဲ့ကတိန်ကုန်းကျောင်းတိုက်မှာက23ရောက်။နောက်ဒီကျောင်းတွင်းကျေးကမှာက84ရောက်ရှင်။ဟုတ်ကဲ့စေယုံပေါ်လူနာချင်းရောက်လာတာက42ရောက်ပေါ့နော်။အဲ့ဒါတော့အားလုံးကတော့တက်ရှင်ပါတယ်။အားလုံးကောင်းပါတယ်ရှင်။ကောင်းပါတယ်ရှင်။ခုနကပြောတဲ့ဟိုပုံကြီးကျောင်းတို့ဒီကျောင်းတွင်းရွာတို့ဆိုတာကတော့သူတို့ကတော့ကောင်းလို့ဒီတိုင်းနဲ့ထားထားတာပေါ့လူနာဆိုတော့စေယုံကိုပို့ပါတယ်ရှင်။
တိုက်နယ်စည်းရုံကိုရောက်လာသူတွေကတော့စိုးရိမ်စရာမရှိတော့တဲ့အကြောင်းနဲ့အချင်းနဲ့အနှဲငယ်ဆိုးတဲ့သူတွေကတော့မုံရွာစည်းရုံကိုပို့ဖို့အတွက်စီစဉ်နေတယ်ဆိုပြီးပြောပြပါတယ်
။တစ်နှစ်လုံးဟိုပါဟိုအစုတ်ရောက်လာတော့ပါလောက်၄ရောက်လောက်တော့ရှိပါတယ်။ငကိုရဲ့စီစိုးပါညာနဲ့အဲ့ဒီ၄ရောက်ကတော့ကျွန်မမုံရွာလဲဖို့စီစဉ်ထားပါတယ်။သူတို့ကလည်းအချင်းနဲ့ရိုင်းမဆိုးအောင်ရှင်း။ကြောက်ဆုံးစေပေါ့ရှင်း။စာဖွေစေကြောက်ဆုံးစေ
။လူကြောက်ဆုံးမှုတွေရှိနေတာကြောင့် ကျေးဇူးရှိပါတယ်ရှင်။ကျေးဇူးပါရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျေးဇူးရှိပါတယ်ရှင်။ကျ ဒီကနေ့ကျွန်တော်ရောက်လာတဲ့ရှင်ဟိုကကြာမြကန်းပါညာကြတော့အဲ့မှာ30ခွဲဒီပါညာတော့စက်လုံးကြပါရှင်လူမှုဝန်ထမ်းကဲဆယ်ရင်းနဲ့ကျန်တဲ့နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့သူ့ရဲ့ကိုယ်ပိုင်Facebook စာမျက်နှာမှာဟောမလင်းကနေမုံရွာမြို့ကိုစုံစမ်းလာတဲ့ခရီးစဉ်
250ဦးခန့်တည်ဆောင်းလာတဲ့အောင်စိုးမိုးကျော်အမြင့်ရင်တိမ့်မောက်နေမြုပ်ခဲ့ကြောင်းနဲ့ရင်းရင်တိမ့်မောက်မှုကြောင့်လက်တလုံးလူနှစ်ဦးတည်ဆောင်းခဲ့သလိုလူရည်တရ၅၀ဦးခန့်ဆေးရုံရရှိထားပြီးလူ90ခန့်ကြောက်ဆုံးနေလို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ကလည်းတွားရောက်ကြည့်ရှုနေတဲ့အကြောင်းနဲ့စကိုင်းတိုင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီ
88ခုနှစ်ဒီမိုကရေစီရေတော်ဘုံကြီးနောက်ပိုင်းစစ်အစိုးရအဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရသာအစိုးရတက်လာပြီးပြည်ပြင်ပြောင်းလဲမှုတွေနဲ့အတူအထိုက်အလျောက်တိုးတက်မှုရှိလာတဲ့အတွက်အမေရိကန်ကပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီ။ဒီလိုရုပ်သိမ်းပေးလိုက်တဲ့အတွက်စားဝတ်နေရေးကျက်တဲ့နေတဲ့အောက်ခြေလူမှုအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါမလဲ။အရင်စစ်အစိုးရခေါင်းဆောင်တွေနဲ့ခရိုနီကြီးတွေပဲအမေရိကန်နဲ့ရောနိုင်ငံတကာနဲ့ပါလွတ်လွတ်လပ်လပ်ကူလူဆက်ဆံပြီးပို့ပြီးအကျိုးရှိသွားမှာပါလားဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီတစ်ပတ်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြရအောင်ပါတော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင
်ည9:00ခွဲမှာထုတ်လွှင့်ပေးမယ့်တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံဖိတ်ကြားပါရစေရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်ညနေပိုင်းအစီအစဉ်တွေမကြာခင်အဆုံးသတ်ပါတော့မရှင်ကြံနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုနှက်လောင်ကပြောပြပေးပါဦးမရှင
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့တို့၊ဆီးရီးယားနိုင်ငံထက်ကအပြည့်ရလုပ်ငန်းတွေပြန်ဆောင်နိုင်ရေးကြားဝင်ကြိုပမ်းဆောင်ရွက်တဲ့အနေနဲ့စနေနေ့ကဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံကြပါရယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းအလပိုမြို့မှာသတင်းဘက်တွေနဲ့ခြေဖြစ်ပွားနေတဲ့တိုက်ပွဲတွေအဆုံးသတ်ဖို့ဝန်ကြီးနှစ်ဦးတို့ကလူစင်းမြို့မှာဆွေးနွေးကြတာပါ။အလက်ပေါ်မျိုးကိုစီးရီးယားအစိုးရနဲ့ရုရှားတို့ကြောထောက်နောက်ခံပေးထားတဲ့လေကြောင်းကနေတိုက်ခိုက်နေတာပါ။ဒီလိုတန်တမာရေးအရဆွေးနွေးရကနေမြို့အထူးမျှော်လင့်ချက်တော့မရှိဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးမစ္စတာလက်ဗရော့ကမနေ့တောက်ကြနေ့ကပြောပါရယ်။နောက်ဆုံးထွက်ပေါ်လာတဲ့သတင်းဖြစ်တဲ့ကလင်တန်ရဲ့အီးမေးလ်အဖောက်ခံရတဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုအားလုံးကစောင့်ကြည့်နေကြပါတယ်။အဲ့ဒီအီးမေးလ်တွေထဲမှာတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့ရန်လုံမှုတွေကိုထိန်းချုပ်ရင်ထိန်းချုပ်မထိန်းချုပ်ရင်ဒေတာတွေမှာအမေရိကန်ရဲ့ဒုံးလန့်နဲ့ကာကွယ်ရေးစနစ်ကိုတိဆောက်တာကိုရင်ဆိုင်ရလိမ့်မယ်လို့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကပြောထားပါတယ်။အခုတစ်ပတ်ထုတ်ပြန်တဲ့အီးမေးလ်တွေထဲကထဲမှာ2013ဂျွန်လတုန်းကမစ်ကလင်တန်ကရင်းနှီးမြှုပ်နှံတဲ့ဘာသာရေးအဖွဲ့အစည်းတွေနဲ့အစည်းအဝေးပြုလုပ်ရမှာတရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုထိန်ချုပ်နိုင်ရင်ထိန်ချုပ်ဒါမှမဟုတ်သူတို့ခုခံကာကွယ်ရတဲ့အနေအထားကိုရောက်လိမ့်မယ်လို့ပြောသွားခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံဂိုဝါမြို့မှာကျင်းပမဲ့ BRICS Stake Brimstack ထိပ်တည်အစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်တက်ရောက်မှာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့တွေ့ဆုံပြီးနိုင်ငံအရေးကိစ္စတွေနဲ့အတူဒေသရင်းကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။ဒေါက်အောင်ဆန်းစုကြည်ဟာတင်းငွေတွေနဲ့မှာအိန္ဒိယကိုရောက်ရှိမှာပါ။တိခီးစင်မှာအိန္ဒိချင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကောင်ဆောင်တွေနဲ့လုံခြုံရေးကိစ္စရပ်တွေကိုဦးစားပေးဆွေးနွေးနိုင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကခန့်မှန်းကြပါရဲ့ရှင်
။စနေနေ့ညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုနားလောင်ပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Boyd Dexonia ဖြစ်ပါတယ်။ VOA American တန်ရဲ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ24 25 32တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။ည9:00ကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.